မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအာနာရယူခဲ့တာဟာဆိုရင်ဒီဇင်ဘာလအတွင်း10နှစ်ပြည့်ခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်အရေးကသူ့အတွက်အကြီးဆုံးစိန်ခေါ်အကဲဆန့်ချက်တွေထဲကတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုချင်းချောက်နိုင်တဲ့အထင်ကြီးပွဲလက်နက်ရှိပေမဲ့လည်းကိုရိုနာကပ်ဘေးရောဂါကိုတိုက်ဖျက်ရေးအတွက်တော့သူ့မှာလက်နက်သိပ်မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးမထိုးရသေးတဲ့နိုင်ငံနှစ်ခုသာကျန်ရှိနေပြီးဒီထဲမှာမြောက်ကိုရီးယားလည်းပါဝင်ပါတယ်။ကိုရိုနာကပ်ဘေးရောဂါကာကွယ်ရေးအတွက်ပြင်ပကမ္ဘာနဲ့အဆက်အသွယ်ဖြတ်တောက်မှုတစ်ခုကိုသာလှုပ်ဆောင်နေတာဖြစ်ပါတယ်။ဟာဘတ်ဆေးချောင်းကကီဖတ်ကအခုလိုပြောပါတယ်
။ And it works. You know, let's face it,
ဒါကအလုပ်ဖြစ်ပါတယ်။ငင်းလို့မရပါဘူး။မြောက်ကိုရီးယားကသူ့ရဲ့နယ်စပ်တွေကိုပိတ်ထားနိုင်တယ်လို့သွားလာလှုပ်ရှားမှုကိုလည်းထိန်းချုပ်ထားနိုင်ပါတယ်။တိရတဲ့အတိုင်းပဲဒီဗိုင်းရပ်စ်ပိုးကလည်းသွားလာမှုမရှိဘူးဆိုရင်တခြားသူတွေကိုမကူးစက်နိုင်ပါဘူး
။နေဆက်ပိတ်ပင်ကန့်သတ်မှုကြောင့်မြို့တော်ပျုံယမ်းမှာနိုင်ငံခြားသားအားလုံးနှိပါပြန်သွားကြပါပြီ။မြောက်ကိုရီးယားနိုင်ငံတွင်းမှာလည်းခီးသွားလွှာခွင့်ကိုတင်းတင်းကြပ်ကြပ်တားမြစ်ကန့်သတ်ဖို့ရှိနေပါတယ်။တရုတ်နဲ့မြောက်ကိုရီးယားနေဆက်တစ်လျှောက်မှာလည်းကုန်သွယ်ရေးကလုံးဝရပ်တန့်နေပါတယ်။ဒီအချက်ကြောင့်စီးပွားရေးအပေါ်မှာအကြီးအကျယ်ရိုက်ခတ်သက်ရောက်စေပါတယ်။Daily NK သတင်းစာရဲ့ editor ချုပ်လီရှန်ယန်းကအခုလိုပြောပါတယ
်။ဟာရွေဆက်ကီလ်ဘောတမ်းမြန်지금
သူတမန်ရတားတွေအနေနဲ့တရက်ကိုထမင်း၃နတ်စားရမယ်စား။အခုဆိုရင်နှစ်နတ်ပဲစားရပါတော့တယ်တဲ့။ထမင်းနဲ့ပြောင်းရောရတဲ့အချိုးအစားကလည်းအရင်က9ဆ3ဆကနေအခုဆိုရင်3ဆ9ဆဖြစ်သွားပါပြီ။စီးပွားရေးအခြေအနေကစိုးလာနေတယ်ဆိုတာကတော့ရှင်းပါတယ်လို့ပြောသွားတာဖြစ်ပါတယ်။တရုတ်နဲ့နေဆက်တွေအနီးကပိုးသက်တန့်စင်တဲ့စင်တာရီကနေမကြခင်မှာအတွင်းကုန်တွေတိုးချဲ့လာနိုင်ပါတယ်။ပမောက်ခပတ်ဝန်းခွန်းကအခုလိုပြောပါတယ
်။ We are not sure exactly what
လက်ရှိအချိန်မှာမြောက်ကိုရီးယားအနေနဲ့ဘလို့အခြေအနေတွေရင်ဆိုင်ရတယ်လဲဆိုတာကိုအတိအကျမသိပါဘူးတဲ့။ဒါပေမဲ့လည်းမကြတော့တဲ့အနာဂတ်မှာသူတို့အခက်အခဲတွေတွေ့ရတော့မယ်ဆိုတာကတော့အမှန်ဖြစ်ပါတယ်တဲ့။အထူးသဖြင့်ပထမနှစ်ဝက်လောက်အတွင်းမှာသူတို့အနေနဲ့နေဆက်တွေကိုဖွင့်မလားဒါမှမဟုတ်လေဒီအခက်ခဲတွေကိုကျော်လွှားနိုင်ရေးတခုခုလုပ်ရမယ်လို့ယူဆတဲ့အကြောင်းပြောသွားတာဖြစ်ပါတယ်ဒီချင်းနေဟာဆိုရင်နိုင်ငံတကာရဲ့ကာကွယ်ဆေးတွေဒါမှမဟုတ်လေကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးတိုက်ပြီးထိရောက်မှုရှိတယ်လို့ကနဦးစမ်းသပ်မှုမှာတွေ့ရှိထားတဲ့ Pfizer ဆေးတွေကိုနောက်ဆုံးမှလက်ခံရတာမျိုးလည်းဖြစ်လာနိုင်ပါတယ်ဒါပေမဲ့လည်းကပ်ဘေးရောဂါအတွင်းသူ့ရဲ့အုတ်ချုပ်မှုကိုချင်းချောက်မှုတစ်ခုအဖြစ်ရှုမြင်ထားပုံရတဲ့ကင်ဂျုံအွန်းအနေနဲ့တော့ပိုပြီးတင်းကျပ်ထိန်းချုပ်ဖို့လိုအပ်တယ်လို့လည်းယူဆသွားနိုင်ခြေရှိနေပါတယ်ရှင်